ပြည်တော်စုမပြိုကွဲရေးတိုင်းရင်းသားစည်းလုံးညီညွတ်မှုမပြိုကွဲရေးဆိုတဲ့စောင့်မှုတွေကိုသတင်းစာတွေမှာစင်စက်မပြတ်ဖော်ပြလိမ့်ရှိသလိုခုလိုပြည်တော်စုနဲ့နီးတဲ့အခါမျိုးတွေမှာလည်းအခမ်းအနားတွေကျင်းပဖို့ပွဲတော်တွေလုပ်ဖို့ညှိနှိုင်းဆွေးနွေးတဲ့သတင်းတွေလည်းဖတ်ရလိမ့်ရှိပါတယ်။ဒါပေမဲ့တိုင်းရင်းသားတွေလိုချင်တဲ့ပြည်တော်စုဆိုတာဘာလဲ။သူတို့ပြောနေတဲ့တန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာဘာလဲ။တိုင်းရင်းသားတွေရဲ့ဆောင်ရွက်ချက်တွေကဘယ်လဲဆိုတာကိုတော့တင်ပြလိမ့်ရှိတာမတွေ့ရပါဘူး။ရှန်တိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းကသူတို့ပြောနေတဲ့ဒန်းတူရေးဆိုတာဗိုလ်ချုပ်အောင်ဆန်းပြောခဲ့တယ်လို့ပါပဲလို့ဆိုပါတယ
်ဒန်းတူရေးကတော့ဗိုလ်ချုပ်အောင်ဆန်းလုပ်ခဲ့တဲ့ဒီတိုင်းပေါ့ဗမာတိရဲ့ဆန်းတစ်ချက်ပေါ့ဗျာဒီလိုဒန်းတူခွေးမရှိခဲ့လို့ပဲဒါတချို့လဲနှစ်ပေါင်း50တချို့လဲနှစ်ပေါင်း60တချို့လဲနှစ်ပေါင်း40လဲဆန်းကတ်ခဲ့တာပဲအခုလဲဆက်တိုက်နေတဲ့လူတွေရှိနေတာပဲဗျာအဲ့ဒါတွေက
မွန်ပြည်သက်ပါတီအတွင်းမူလည်းဖြစ်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီUNFC ရဲ့အထွေထွေအတွင်းရေးမှုလည်းဖြစ်တဲ့ဦးနိုင်ဟန်သာကလည်းဒန်းတူရေးဆိုတာကိုအခုလိုဥပမာပေးပြောဆိုပါတယ်
။ဒန်းတူရေးဆိုတာဥပမာဒီနေ့ဆမဒီနာဗမာစာတစ်ခုပဲဆရာဝန်ရင်းသုံးနေရတဲ့ဗမာစာတစ်ခုပဲဆရာဝန်ရင်းသုံးဖြစ်တယ်။ဆရာမတိုင်းမဘာသာစကားတွေစာပေတွေဘယ်လိုမှဒီရင်းသုံးနေတဲ့မဟုတ်ဘူး။အဲဒါရင်းသုံးနေတဲ့မတတ်မှတ်တဲ့စံပုကြရတော့ဗျာ။အဲဒါဘယ်လိုတည်းတွေကဒီကကျင်းပါမလဲဒါတစ်ချက်ဒါခံစားကြည့်ပါ။နောက်အကြီးအကဲကဒီမှာတင်ကြခွင့်ကိုလည်းဒါကဒီကကပိုင်းနော်ဒါတော့ဆက်ဆက်ပြန်ပြောင်းဒီဒီမှုကဒီဗမာအစိုးရအရေးကြီးတယ်နှစ်ဆိုင်ကြံပွဲလို့လည်းဒီတော့မှအတိုင်းသားတွေရဲ့အစိုးရအရေးကြီးတယ်အဲ့ဒါကိုလုပ်ကြည့်ချင်းစီလားကျင်းပကျင်းပေးတာမျိုးစီလားဒါတော့ကြည့်လားလမ်းတမ်းမကြည့်လားနော
်ကိုပိုင်းပြဋ္ဌာန်းခွင့်ဆိုတဲ့အဓိပ္ပာယ်ကရောဘယ်လိုလဲလို့ဥက္ကဋ္ဌကိုမေးကြည့်တော့
ကိုပိုင်ပြထားခွင့်ဆိုတာဒီပြည်တော်စုထဲမှာတော့ရှိရမယ်ဒါပေမဲ့ခုကျမကဖန်တီးနိုင်ရမယ်ရှမ်းပြည်နယ်ဝန်ကြီးချုပ်ကိုဒီမခန္ဓာတွေကျမခန္ဓာတွေကျွန်တော်မလိုလားဘူးကိုလူမျိုးဘာသာနော်ကိုဒီစားနဲ့ကိုင်ကြီးမယ်ဥပဒေကိုကျွန်တော်ပြတ်ထားကြည့်လို့ရတာပါပဲ
ဥနိုင်ဟန်သာရှင်းပြတယ်ကိုပိုင်ပြထားခွင့်ဆိုတာကလည်းဒီလိုပ
ါကိုပိုင်ပြထားခွင့်ဆိုတာကျွန်တော်တို့ကဒီနယ်ဒါမှမဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးဒေသကိုယ်ပိုင်အုပ်ချုပ်ရေးဟိုတိုင်းတို့ပြောတာတဲ့ဟိုအမိသားဒေသဒါရီသတ်မှတ်ထားပြီးဒီဒီနယ်မှာဘယ်လိုဥပဒေတွေဘယ်လိုသူတက်ကျိုးရှိဆုံးလုပ်မလဲဒီဒီနယ်မှာရှိတဲ့ပြန်စားတာတွေကိုဘယ်လိုပိုင်ဆိုင်လဲဒီဘယ်စံတာနဲ့လုပ်ဖို့ပိုင်ဆိုင်ဒါတွေရှိဖို့လိုတယ်အဲဒီနယ်ကိုယ်ပိုင်တန်းကြီးရှိတယ်ဆိုတော့အဲ့ဒီသဘောမျိုး
တကယ်တော့ခေတ်ဆက်ဆက်မြန်မာစုကနဲ့တိုင်းရင်းသားခေါင်းဆောင်တွေကြားထဲမှာခုချိန်ထိနားလည်မှုမရသေးတဲ့ကိစ္စကတော့ Federal ပြည်ထောင်စုစနစ်ဆိုတာပါ Federal စနစ်ဆိုရင်ပြည်ထောင်စုကနေပြည်နယ်တွေကတီးခြားခွဲထွက်တဲ့စနစ်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာဝါဒဖြန့်ခံထားရတဲ့အခြေအနေတစ်ခုကနေအခုခေတ်မှာတော့ Federal ဆိုတာပြည်ထောင်စုတည်ဆောက်ပုံတွေကပုံသဏ္ဍာန်တစ်ခုစနစ်တစ်ခုဖြစ်တယ်ဆိုတာအများစုနားလည်တဲ့အခြေအနေရောက်လာနေပြီဆိုတာကိုနိုင်ငံရေးခေါင်းဆောင်တွေရဲ့ပြောဆိုချက်တွေလူလူကြကစကားသံတွေမှာကြားနေရပါတယ်။တိုင်းရင်းသားခေါင်းဆောင်တွေကရောဖက်ဒရယ်ပြည်ထောင်စုဆိုတာကိုဘာကြောင့်ပြောနေတာလဲ။ဘယ်နိုင်ငံကစနစ်မျိုးကိုနမူနာပြကျင်ပါသလဲ။ဒီနေရာမှာဥက္ကဋ္ဌကပြောတာကဒီလိုပါ
။ဂျာမနီပုံစံတော့နမူနာယူလိုက်တဲ့ပုံစံပဲလေ။သူကတော့ရှင်းပြလို့ရတော့ညီမြပါတယ်။ပြည်ထောင်စုလိုက်နေရီတက်မှတ်မယ်။နေရီလိုက်ချဲ့ဘယ်လက်ရှိတဲ့လူတို့မျိုးပေါ့လေ။အဲ့ဒါမျိုးတွေကျွန်တော်ကတော့သဘောကျပါတယ
်။ဥနိုင်ဟန်သာကလည်းအလားတူပြောပါတယ်။
အမေရိကန်တို့ဂျာမနီတို့ကပတ်တူရဲ့ခွဲခြားမှုပေါ်မှာသိချင်ပြီးတော့ဒီနေ့မှတ်ကျွန်တော်တို့ကအဲ့ဒါလည်းမဟုတ်ဘူးကျွန်တော်တို့မှာကမတူညီတဲ့ဒီခြေတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံပေါ်မှာဒီလူမျိုးစုလိုက်ပြည်သူ့နေရာကိုသိချင်ပြီးတော့မှဒီနေ့ဒီဒေသကိုဝန်ကြီးဒေသကဒီပြည်ပေါ်ဗျာခွဲခြားထားတာဖြစ်တယ်အဲ့တော့ဒီနယ်လိုက်ဒီနယ်လိုက်ကိုပြင်ရတာကြည့်တာကြည့်နေပေါ့ဗျာဒီနေ့တော့စစ်ရပ်ဒီနယ်တို့နောက်ကနေအိန္ဒိယမှာလည်းတစ်ခုရှိနေတယ်ဒီနယ်တစ်ခုနဲ့တစ်ခုပြေးသွားဘူးရေတက်လည်းမတူပါဘူးအဲဒါဘောနဲ့မူဘူးဒါပေမဲ့ဒီနယ်တစ်ခုဆိုတော့ရင်းနေရပါဗျာအခုရေးမှာတန်းတူတယ်အဲ့ဒါမျိုးကိုကျွန်တော်ကလေ့လာရက
ြမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ဖို့အဓိကလိုအပ်ချက်ကိုဥက္ကဋ္ဌထောက်ပြတာက
တကယ်ကိုပြည်ထောင်စုစနစ်ဖြစ်လို့ရှိရင်တော့ဒီချေကဥပဒေကိုပြန်အစ်စ်ကြီးပေါ့ဗျာဒါပြင်လို့လည်းမရတော့ဘူးပြင်ရင်ပြင်နေတာပြီးမှမဟုတ်တော့ဘူးစစ်ကလည်းပြီးမှမဟုတ်တော့ဘူးဒါပြီးတော့ပြောရရင်လည်းဝင်လာတော့မှာအဲ့တော့အကောင်းဆုံးကြီးကတော့ အတိပြည့်ကြီးပါလို့ပဲကျွန်တော်ပြောချင်တယ
်။အနာဂတ်နိုင်ငံတော်တစ်ခုတိုင်းသားအလုံးလိုလာတဲ့ပုံစံတစ်ခုတည်ဆောက်ပြီးခင်မီတိုးတက်ရေးကိုငြင်းငြင်းချမ်းချမ်းဖော်ဆောင်ဖို့အရင်ဆုံးလုပ်သင့်တဲ့ကိစ္စကတိုင်းသားအလုံးတနေရာထဲမှာထိုင်ပြီးဆွေးနွေးတိုင်ပင်ညှိနှိုင်းမယ်ညီလာခံကြီးကျင်းပရမှာဖြစ်တယ်လို့ဥက္ကွန်ထုံးဦးရောဦးနိုင်ဟန်သာရောပြောပါတယ်။ဒီကိစ္စကလည်းအစိုးရပါမယ်ဆိုရင်အများဆုံးဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒီလိုတိုင်းသားတွေအလုံးကြည်ကြည်နက်နက်နဲ့တိစောက်ထားတဲ့နိုင်ငံတစ်ခုမဟုတ်သေးရင်အခုလိုတဘာဝရင်းမြစ်တွေလိုင်လိုင်တွေးလာတဲ့အခြေအနေမျိုးနဲ့ဆိုအနာဂတ်မှာပြဿနာတွေရှင်းဖို့ပိုခက်လာမယ်လို့ဥက္ကွန်ထုံးဦးကဟောကိန်းထုတ်ပါတယ်။
တကြခကြရင်တော့ဒါမှတော့ပြန်တော့ဒီ resources တွေလည်းဟုတ်လားပေါ်လာပြီ resources ကဖြစ်လာမြင်အပြောင်းလဲတယ်အများကြီးအဲ့ဒါကြီးကကျွန်တော်ကတွေ့ရတော့မှာပေါ့ဗျာဟုတ်လားဒီတဘာဝဒီဇာတ်တွေအများကြီးထွက်နေတာထွက်နေတဲ့ပုံမှာလည်းဒါပြောင်းလဲတယ်အများကြီးလွတ်လာတော့မှာပါနောက်ဆုံးကျတော့ဒီနိုင်ငံရေး policy တို့ဟုတ်လားအရင်းအမြစ်နိုင်ငံ policy တွေလည်းအများကြီးအခက်လာတော့မှာပါသူရတော့ဒီဟာတွေကရှင်းမရမယ်မရှင်းရမယ်လေဘဟုအစိုးရတစ်ခုရဲ့လူကလို့တော့မရဘူးကျော်ထင်တာပဲလေဒီတိုင်းပဲအခုဖြစ်ခုဒီပြဿနာရှင်းလိုက်ဟိုပြဿနာပြလိုက်ဟိုနာရှင်းလိုက်ဆိုတော့မဖြစ်တော့ဘူးရှင်နဲ့တစ်ပေါက်တရားသွားဦးမလားကျွန်တော်ကပြဿနာရှင်းမြို့ကျော်ရှင်းအောင်ကျွန်တော်ပြောပြနေတာပါ
တော်ရရှင်ပါခင်ဗျာပြည်တော်စုဆိုတာကိုအခမ်းအနားကျင်းပရုံနဲ့ရနိုင်မလားမရနိုင်ဘူးလားငြိမ်းချမ်းတဲ့ပြည်တော်စုတည်ဆောက်ဖို့လိုအပ်ချက်တွေကဘာတွေလဲဆိုတာနဲ့ပတ်သက်လို့သတင်းစာတွေမှာဖော်ပြတာတွေ့ရလေမရှိပါဘူးခင်ဗျာ